လူသေးပျောက်တွေရှိခဲ့တဲ့ Boston Marathon ဘုံးကွယ်မှုပေါ်မှာစုံစမ်းစစ်ဆေးရေးမှာတပ်သေးခံပစ္စည်းဖျောက်ဖျက်မှုနဲ့ American အာဏာပိုင်တွေကလူငယ်3ဦးကိုတရားရုံးတင်လိုက်ပါတယ်။ဘုံးခွဲသူလို့ဆွဆွဲခံထားတဲ့ Johar Zanoff နဲ့တကြောင်းနဲ့နေတဲ့ Massachusetts မှာကြောင်းတက်နေကြတဲ့ Gazette နိုင်ငံသား2ဦးနဲ့ American နိုင်ငံသား2ဦးတို့ကိုအာဏာပိုင်တွေကဗုဒ္ဓဦးနေတော်ကဖမ်းဆီးခဲ့ပါတယ်။လူ3ဦးသေဆုံးပြီးတော့လူပေါင်း260ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ April 15ရက်နေ့ဘုံးခွဲတိုက်ခိုက်မှုနောက်ပိုင်းမှာဒီတန်တရားဖြစ်ခံရတဲ့ Zanoff ကိုအကူအညီပေးခဲ့တယ်ဆိုပြီးတော့ဒီလူငယ်3ဦးဆွဆွဲခံရတာဖြစ်ပါတယ်။ Gazette ကြောင်းသား2ဦးဖြစ်တဲ့ Dias Kaider Bayep နဲ့ Azamet Dazagyakob တို့2ဦးကိုအာမခံမပေးဘဲနဲ့အနည်းဆုံးလာမယ့်တရားရုံးထွက်တဲ့အထိကိုကျင်းထောင်ထဲမှာထင်းသိမ်းထားမှာဖြစ်ပါတယ်။တတိယတန်တရားရှိသူဖြစ်တဲ့ American နိုင်ငံသား Robert Philippos ကိုတော့လာမယ့်တရားရုံးကြားနာစစ်ဆေးချိန်အထိထင်းသိမ်းထားဖို့အမိန့်ချထားပါတယ်။သူတို့သုံးဟာ Zanoff ရဲ့မိကြီးမိဘတွေပါဝင်တဲ့ကျော်ဘုတ်အိတ်နဲ့ laptop ကွန်ပျူတာတလုံးတို့ကိုပူးပေါင်းဖျက်ဆီးခဲ့ကြတယ်ဆိုပြီးတော့ပြည်တော်စုစုံစမ်းရေးမှုတွေကဆွဆွဲထားပါတယ်။သူတို့သုံးဟာပြစ်ဒဏ်ထင်ရှားရင်တော့ထောင်ဒဏ်ရောငွေဒဏ်မှာကြာခံရမှာဖြစ်ပါတယ်ခင်ဗျာ။